အစ္စရေးအနေနဲ့လူရည်ထူထပ်တဲ့ဂါဇာဒေသမှာရသထိခိုက်မှုတွေကိုရှော့ချဖို့အရေးကြီးတယ်လို့ပဲအမေရိကန်အနေနဲ့ကအစ္စရေးရဲ့ဟာမတ်စ်ကိုနှင်းနှင်းဆစ်ဆင်မှုတွေကိုထောက်ခံတဲ့ဆိုတဲ့ပိုင်းဖြတ်ချက်ကိုလည်းမတိမ်မဆောင်ပဲရှိနေတယ်ဆိုပြီးတော့အမေရိကန်ကာကွယ်ဝင်ကြီးလွိုက်အော့စတင်ကပြောဆိုသွားပါတယ်အစ္စရေးကာကွယ်ဝင်ကြီးဂါလန့်နဲ့အတူလုပ်တဲ့ပူးတွဲသင်းစာရှင်းလင်းပွဲအတွင်းအမေရိကန်ကာကွယ်ဝင်ကြီးကဂါဇာမှာဟာမတ်စ်ကိုဖမ်းထားတဲ့ဒီကြံတစကံတွေပြန်လွတ်လာရေးတောင်းဆိုသွားတယ်လို့ပဲအစ္စရေးအနေနဲ့ကိုယ့်ကိုယ်ကိုခုခံပိုင်ခွင့်ဟာအခြေခံအကျဆုံးခွင့်ရဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ပြည်ပခအတွင်းရပ်သားတွေကိုအကာအကွယ်ပေးရင်းနဲ့ဂါဇာမှာလူသားချင်းစာနာမှုအထောက်ပံ့တွေတိုးပေးနိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးတော့ဆောင်ရွက်သွားမယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။အလွန်တရာကိုပြင်းထန်လာတဲ့စစ်စင်ရေးကိုအတတ်နိုင်ဆုံးရှော့ချပြီးတော့ပို့ပြီးတော့တိကျအသေးစိတ်တဲ့စစ်စင်ရေးတွေဖြစ်လာဖို့နှစ်ဖက်သဘောထားအမြင်ရှိကြပြီးတော့ဒီကိစ္စရပ်တွေပေါ်မှာအတော်လေးကိုဆွေးနွေးပြောဆိုဖြစ်ခဲ့ကြတယ်လို့ကာကွယ်ရေးဝန်ကြီးအော့စတင်ကပြောဆိုပါတယ်။အစ္စရေးနဲ့အိန္ဒိယပါလက်စတိုင်းတို့ကြားမှာစစ်ပွဲအလွန်နှစ်ပြည်တော်ရှင်တွဲနေထိုင်ရေးအဖြစ်ထုတ်နိုင်ဖို့နဲ့ပဋိညိမှုတွေနဲ့မလုံခြုံမှုတွေဟာဟာမတ်စ်အတွက်ပဲဖြစ်လာစေလိမ့်မယ်လို့လည်းကာကွယ်ရေးဝန်ကြီးအော့စတင်ကထောက်ပြပြောဆိုသွားပါတယ်